ဝနောက်ကိုနဲ့ကိုဝန်းကျော်မီအခုကဘာဖလားပြိုင်ပွဲက7ရက်ပဲလူတော့တယ်အုပ်စု8ခုအသင်း32သင်းအကြိတ်နဲ့ရှင်ပြန်ကြတော့မယ်အုပ်စုတစုချင်းစီအလိုက်အုပ်စုကြော်မဲ့အသင်းတွေကိုကျွန်တော်တို့ဒီညသုံးသပ်ကြည့်ကြအောင်ဆိုတော့အုပ်စု A မှာဘယ်အသင်းတွေကြော်မယ်လို့ကိုဝနောက်ကိုတွက်ထားတယ်လဲ
ဟုတ်ကဲ့ကျအုပ်စု A မှာတော့ Ancient Russia ပါတဲ့အုပ်စုပေါ့နော်ဒါကရုရှားရဲ့ Sorry Arabia ရဲ့ Egypt ရဲ့ဒီကျွန်တော်နာမည်ကြီးဥရုကွေရဲ့ပါတယ်ကြအဲ့တော့ဒီအုပ်စုမှာဥရုကွေကတော့ဒါတွေ့ကြုံခြေစွမ်းအကောင်းဆုံးအသင်းဆိုတော့ဒါရှင်းရှားတယ်ဗောနော်မြင်လို့မရဘူးအဲရုရှားကတော့ဒါခြေစွမ်းအကောင်းကြီးမဟုတ်ဘူးမြန်မာအင်ရှင်ဖြစ်မယ်နောက်တခြားပြိုင်ပွဲတွေကြည့်တယ်တော့ဒါ Sorry Arabia နဲ့ Egypt ရှိရယ်ဗောနော် Egypt ကတော့ဆာလက်ကအခုလက်ရှိတိုင်းအမေသာဖြစ်ချင်မှာဆိုတာပြောလို့လည်းမရနိုင်ဘူးဗောနော်နောက်သူကလည်းဆာလက်ကိုတီးပြီးတော့ကစားဆိုတော့ Egypt ကလည်းဒီပြိုင်ပွဲမှာအားမဲမှုတွေရှိလိမ့်မယ်အဲတော့နောက်တစ်ဆင့်တမန်နဲ့တင်းကိုယူရမယ်ဆိုတော့ဒါဥရုကွေကတော့အော့စုပထမဗောနော်အော့စုအနေထားလဲခြောင်ပြီးတော့ဒါအင်ရှင်လည်းဖြစ်နေတယ်ရုရှားအော်ဖီဒူရီယာနယ်ဝဲတက်ဖို့လားလားများတဲ့အနေထားမှာလို့ကျွန်တော်ကတော့မြင်ပါလေက
ြကိုဝင်းကျော်မင်းရောကိုတော့ကိုပြောတာသဘောတူသလားတခြားအသင်းများရွေးချင်သေးလား
ဟုတ်ကဲ့ကြတချို့ဟာတွေကကျွန်တော်သဘောတူရကြဒါပေမဲ့ကျွန်တော်ကအင်ရှင်ရုရှားအသင်းထက်ဆိုင်ကျွန်တော်ကအီဂျစ်ကိုပိုပြီးကြိုက်နေကြကြဒါတကယ်ဒီခုနကိုဝနာကိုပြောတယ်လို့ပေါ့အော်ဖီပထမနေရာကိုဥရုကွေကကြားသားနိုင်တယ်ဆိုတော့ကျွန်တော်ကအော်ဖီဒူရီယာနေရာကိုကျွန်တော်အီဂျစ်ကိုကျွန်တော်ပိုပြီးအလေးပေးကြတယ်က
ြဟုတ်ပြီဗျာ
ဆိုတော့ရုရှားကဟုတ်ကဲ့ဒီနောက်ပိုင်းခြေစမ်းပွဲစဉ်တွေမှာဒီ6ပွဲသက်တိုက်ပေါ့သူ့အနေနဲ့နိုင်ပွဲမရဘူးကာလက်ကောင်းမှုရုံးကန်နေရတယ်ဒါဆိုရင်သူ့မှာဒီအင်ရှင်တို့ရဲ့ဖိအားကြီးကလည်းရှိနေတယ်ဆိုတော့ကျွန်တော်ထင်တယ်ကြအုပ်စုဒုတိယနေရာရဖို့သူတော်တော်လေးရုံးကန်ရမယ်လို့တော့ကျွန်တော်မြင်မိရယ်နောက်တစ်ဆင့်တက်မဲ့အတင်းနဲ့တင်းနေရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်အနေနဲ့ဥရုဂွေးနဲ့အီချစ်ကိုကျွန်တော်ပို့ပြီးကြိုက်မိရယ်ဗျ
ဟုတ်ပြီဗျာကိုနောက်ကိုကဥရုဂွေးနဲ့ရုရှားကိုဝင်းကျော်မင်းကဥရုဂွေးနဲ့အီချစ်စောင့်ကြည့်ကြတာပေါ့နော်
ဟုတ်ကဲ့ဗျာ
ကျွန်တော်တို့ group B ကိုအုပ်စု B ကိုဆက်သွားရအောင်အုပ်စု B မှာရောဒီတစ်ခါကိုဝင်းကျော်မင်းကဘယ်နှစ်သင်းကိုအုပ်စုကျော်မင်းတွေ့တယ
်လဲဟုတ်ကဲ့ဗျာ group B ကိုကျွန်တော်ကြည့်ရင်တော့အဓိကကျွန်တော်သတိထားမိတာတော့မော်ရိုကိုအသင်းပေါ့ဒီနှစ်မှာပါလာတဲ့အသင်းတွေတည်းကမော်ရိုကိုအသင်းရဲ့ခြေစမ်းကလည်းတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်ဒီပေါ်တူဂီတင်းနဲ့စပိန်တို့ကဒီအသင်းကြီးပါနေတဲ့ကြားထဲမှာမော်ရိုကိုကကျွန်တော်ထင်တယ်ကြားပြီးခဲ့တဲ့2014တော့ကကော့စတာရီကာအသင်းလိုမျိုးပဲသူ့အနေနဲ့ဖြစ်နေအတင်းတင်းဖြစ်လာမလားဆိုတော့ကျွန်တော်စိတ်ဝင်စားနေတယ်။ဒီအများအမြင်မှာတော့ဗျာဒီနောက်တစ်ဆင့်တက်ဖို့အတွက်ပေါ်တူဂီနဲ့စပိန်ကတော့အသေးကြဆုံးဖြစ်မယ်လို့ထင်နေကြ။ဒါပေမဲ့ဒီအဖွင့်ပွဲကမှာမော်ရိုကိုအနေနဲ့အီရန်ကိုကစားလို့နိုင်ခဲ့မယ်ဆိုရင်သူ့အနေနဲ့နောက်တစ်ဆင့်တက်ဖို့အတွက်မျှော်လင့်ချက်ရှိတယ်။အဲ့ဒီအနေအထားတစ်ခုကြောင့်ကျွန်တော်ထင်နေကြ။ပေါ်တူဂီစပိန်နှစ်တင်းနဲ့တစ်တင်းတက်ပြီးမော်ရိုကိုအတင်းနောက်တစ်ဆင့်တက်မယ်လို့ကျွန်တော်အနေနဲ့မြင်မိကြဗျ။ဟုတ
်စိတ်ဝင်စားစရာပဲ။ကိုနောက်ကိုရေးပေါ်တူဂီနဲ့စပိန်အပြင်မော်ရိုကိုပါထက်တွေ့ထားတယ်။ကိုနောက်ကိုရောသဘောတူလား။
အဲဟုတ်ကဲ့ဗျမော်ရိုကိုကတော့ခုကကိုဝင်းကျော်မင်းပြောလိုရတာချက်မြင့်အတင်းအစ်စ်မှာတော့ဖြစ်နိုင်တယ်ဗျသူရဲ့ဒီနောက်ဆုံးပွဲစဉ်ရလက်တွေကြည့်မယ်ဆိုရင်ရှုံးပွဲမရှိတာတော့ကြာပြီပေါ့နော်အဲတော့မော်ရိုကိုကတော့စောင့်ကြည့်ရမယ်အတင်းဟုတ်တာတော့မှန်တယ်ဗျဒါပေမဲ့တကယ်တကယ်ကစားပွဲအနေထားအဘိုဒီကစားသမားအင်အားရှင်ကြည့်မယ်ဆိုရင်တော့ဒါစပိန်နဲ့ပေါ်တူဂီကိုရှင်မော်တော်လေးခတ်တယ်ကလုံးဝကိုစပိန်နဲ့ဒီပေါ်တူဂီတင်းနေမှာပေါ့နော်ဒီအနည်းငယ်တွေပါရထုတ်ခံရမယ်လို့အပ်စက်ရလက်ချင်မှာမော်ရိုကိုအတွက်ကတော့အခွင့်အရေးရှိမယ်လို့ထင်တယ်ဗျအဲ့တော့ဒီအုပ်စုမှာကျွန်တော်အများဆုံးခန့်မှန်းမယ်ဆိုတော့စပိန်နဲ့ပေါ်တူဂီရဲ့တက်လို့ထင်ပါတယ်က
ြဟုတ်ကဲ့ဗျာကိုဝနောက်ကိုနဲ့ကိုဝင်းကျော်မင်းကတူတာလေးတွေရှိတယ်လို့မတူတာလေးတွေရှိတယ်ဆိုတော့ပြိတ္တတွေပို့ပြီးတော့ရင်ခုန်စိတ်လှရှားစွာစောင့်ကြည့်ရမယ်သဘောရှိတာပေါ့ကဲဒီကတိကကျွန်တော်တို့အုပ်စုစီကိုဆက်သွားရအောင်အုပ်စုစီမှာကပြင်သစ်ဩစတြေးလျာပီရူဒဲမတ်ဆိုတော့ကျွန်တော်ကတော့ပြင်သစ်ကတော့တေချာပေါက်တက်မယ်လို့ကျွန်တော်ထင်တယ်ကိုနောက်ကိုဘယ်လိုသဘောရလဲ
ဟုတ်ကဲ့ပြင်သစ်ကတော့ဒါကစားသမားအင်အားလည်းကောင်းတယ်လက်ရှိခြေစွမ်းအနေနဲ့တိုက်ဆင်အင်အားစုမှာလည်းတော်တော်ကောင်းများတွေ့ရကြအဲ့တော့ပြင်သစ်ကတော့ဒီအုပ်စုတက်မယ်လို့ဒီကျွန်တော်တနည်းအားပေးထားခြင်းပေါ့နော်ဒါနဲ့ဒီတခြားအုပ်စုဒုတိယအနေနဲ့တက်မယ်အတင်းတွေကတော့နှစ်တင်းလောက်တော့ရှိကြကြပါဘယ်အတင်းတွေလဲဆိုတော့ဒါပီရူးနဲ့တိမ်မက်ကြဒါပီရူးကလည်းဒါမြစ်ပေါင်းကြာကြီးကမ္ဘာဖလားကိုခြေစွမ်းမောင်းနိုင်ဒီနေ့မှပြန်ပြီးတော့အရှင်နိုင်ငံရတယ်နောက်ပြီးတော့ဒီအတင်းကောင်းဆောင်တိုက်စင်ဘွားရိုးရတာဖီဘာနေတာပွဲစဉ်ပြစ်တန်နေတာကိလောက်လိုက်ပြီဆိုတော့ဒီဘက်မှာသူတို့အနေနဲ့ပီရူးကအင်းဒီအားဖြစ်ပါလိမ့်မယ်ကြအဲ့တော့ဒုတိယညံအတွက်ကတော့ပီရူးနဲ့ဒိမန်ကတော့အကျိတ်ငယ်လူရမယ်အနေထားမှာလို့ကျွန်တော်ထင်နေကြအဲမချင်းမနေသတင်းရေးမယ်ဆိုရင်ကျွန်တော်ဒိမန်ကိုပြင်းနေတဲ့ဒူနောက်ဖင်ကိုပေးခြင်းနဲ့
ဟုတ်ကဲ့ပါကိုဝနောက်ကိုကပြင်သစ်ပီရူးနဲ့ဒိမန်မှာမှဒိမတ်ဆိုတော့ကိုဝင်းကျော်မင်းပြင်သစ်ကတော့ကျွန်တော်နဲ့ကိုဝနောက်ကိုကသဘောတူတယ်ကိုဝင်းကျော်မင်းရောသဘောတူလား
ဟုတ်ကဲ့ကဒီညမှာလည်းကျွန်တော်တို့နည်းနည်းဟိုသုံးသပ်မှုလေးလွဲမယ်လို့ထင်ကျွန်တော်အနေနဲ့ကျွန်တော်ဒီအုပ်စုမှာပီဦးကိုပို့ကြိုက်တယ်ဗျဒီကဘာဖြစ်လို့လဲဆိုတော့ဒီ သူနောက်ဆုံးကစားခဲ့တဲ့ခြေစမ်းပွဲစဉ်မှာဒီခရိုရှားတို့အိုက်စလန်တို့စကော့တလန်တို့လိုဒီကစားပုံမှာကြောတယ်ကြာကျန်ခိုင်မှုအသာပေးကစားတဲ့အသင်းတွေကိုပီရူးကအနိုင်ကစားတာလေခုနကိုကနာကိုပြောတယ်လို့ပီရူးအသင်းကောင်းဆောင်လေဒီပွဲပဲဖြစ်တဲ့အရင်ဆွလာပြီးကျန်ပါလာမယ်ဆိုတော့သူအသင်းကပိုပြီးအင်အားတောင့်တလာမယ်လို့ထင်တယ်ဒီနောက်တစ်ဆင့်တက်မဲ့အသင်းအဖြစ်ရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်ကတော့ပြင်သစ်နဲ့ပီရူးအသင်းကိုရွေးချယ်ခြင်းနဲ့ဗျ
ဟုတ်ကဲ့ဗျပြင်သစ်ပီရူသို့မဟုတ်ပြင်သစ်ဒိမတ်စောင့်ကြည့်ကြတာပေါ့ကျွန်တော်တို့ဒီကောင်အုပ်စုဒီဘက်ကိုဆက်သွားအောင်ကိုဝင်းကျော်မင်းအုပ်စုဒီမှာကတော့လက်ရှိထိပ်တန်းကစားသမားတူဖြစ်တဲ့မက်ဆီပါတဲ့အာဂျင်တီးနားအသင်းအိုင်စလန်ခရိုအေးရှားနိုင်ဂျီးရီးယားကိုဝင်းကျော်မင်းဘယ်အသင်းနဲ့တင်လဲ
ဟုတ်ကဲ့ဒီကမ္ဘာ့ဖလားအုပ်စုဒီကတော့ကျွန်တော်ထင်တယ်ဗျ group of death ပေါ့ဘာလို့ဆိုအာဂျင်တီးနားဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကြောင်ကတော့နောက်ဆုံးဂိုလ်လူပဲတီးတက်ခဲ့တယ်ဒီမက်ဆီမာရှီယာနိုဒီအကူရိုးလိုဒီကျောင်းကစားသမားတွေအတွက်နောက်ဆုံးပြိုင်ပွဲချက်လာနိုင်တဲ့အတွက်ဒီပွဲရသူတို့အတွက်လုံးဝအမှားမခံဘူးထို့နည်းသူဒီပြည့်ကြံတဲ့ခရိုအေးရှားတို့အိုက်စလန်တို့နိုင်ဂျီးရီးယားတို့ဆိုတာလေနောက်ပိုင်းနှစ်တွေမှာပုံစံကောင်းနေရလာတယ်ဒီအုပ်စုကတော့တော်တော်လေးကိုကြီးကောင်းမဲ့ပွဲစဉ်တွေဖြစ်လာနေကြတယ်အဲနောက်တစ်ဆင့်တက်မဲ့အသင်းတွေကျွန်တော်ရွေးချယ်ရမယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ဒီမက်ဆီဂူရိုတို့ပါနေတဲ့ကျွန်တော်အာဂျင်တီးနားကိုကျွန်တော်တိကျရွေးချယ်ခြင်းနဲ့နောက်ဒုတိယနေရာအတွက်ခရိုအေးရှားကိုရွေးချယ်နေမယ်ကြာ
ဟုတ်ကဲ့ဗျကိုဝင်းကျော်မင်းကအာဂျင်တီးနားခရိုအေးရှားဒီ group ကို group of death လို့လေနာမည်တက်ထားတယ်ဆိုတော့ကိုဝနာကို group of death အစ်စ်ပဲလားဘယ်သင်းတက်မလဲအာဂျင်တီးနားအလားလားကောင်းပါမလား
ဟုတ်ဟုတ်ကဲ့ဗျဒီကူကငါကိုင်းကြောင်မင်းတို့လိုပဲဒါလုံးဝကိုတိမင်းသမားအုပ်စုလို့ပြောလို့ရပါဘောနော်တကယ်အချိန်နေရှိမဲ့ပွဲစဉ်နေလို့ပြောလို့ရတယ်ဒါပေမဲ့အုပ်စုတက်မဲ့နှစ်သင်းကိုယူရမယ်ဆိုတော့အာဂျင်တီးနားကတော့မချစ်မနေယူရမယ်ကြာတော့ဘာလို့သူရဲ့လူသင်းနေတာတွေ့ချုံခြေစားနေရယူရမယ်ဘောနော်အဲ့တော့ခရိုအေးရှားနဲ့နိုင်ဂျီးရီးယားတော့ဒါသူတို့တွေကတပင်းတော့တပေါ့မနော်ဒီဖုန်းပွဲစမှာလည်းသူတို့ကတွေ့နေပါအပွဲကအဆုံးနဲ့ဖြစ်နိုင်တယ်ဗျမချွတ်နေကြရမှာဆိုတော့ဥရောပအတင်းတင်းဖြစ်တဲ့ခရိုအေးရှားကိုကျွန်တော်ကဒီအာဂျင်တီးနားနဲ့ဒီနောက်ဆင့်တက်မယ်လို့ပဲကျွန်တော်ကတော့သုံးသပ်မိပါတယ်ဗျ
ဒီအုပ်စု၄စုပေါ့ကျွန်တော်တို့ခုဆွေးနွေးသွားတဲ့အုပ်စု ABCD မှာကိုဝင်းကျော်မင်းရောကိုနောက်ကိုသဘောတူတာကတော့အုပ်စု D ပဲအာဂျင်တီးနားနဲ့ခရိုအေးရှားဆိုတော့ကျွန်တော်တို့အုပ်စု၄စုကြံပါတယ်အုပ်စု၄စုကိုကျွန်တော်တို့ရှေ့တစ်ဖက်မှာဆက်ပြီးတော့သုံးသပ်ကြတာပါခင်ဗျနောက်ဆုံးလို့ပဲအထူးကျေးဇူးတင်ပါတယ်ခင်ဗျ